ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကျေးရွာမှာရှိတဲ့စစ်ကောင်စီတပ်ကို KIA ကချင်နယ်ပူးပေါင်းတပ်တွေကဒီကနေ့မနက်ပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုပြီးတဲ့နောက်မှာတော့ဖားကန့်မြို့ထဲမှာလုံခြုံရေးကတင်းကျပ်ထားပါတယ်။ဒီလပိုင်းထဲမှာပဲဖားကန့်မြို့ထဲမှာပစ်ခတ်တပ်ဖြတ်မှုတွေကလည်းမကြမကြဖြစ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဒီကနေ့မနက်ပစ်ခတ်တိုက်ခိုက်မှုဟာဖားကန့်မြို့နယ်စိတ်မူကျေးရွာယူမာရက်ကွက်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်ခဲ့တာပါတိုက်ပွဲမိနစ်30လောက်ဖြစ်ပွားပြီးအထူးကအခြေအနေမသိရသေးကြောင်းနဲ့စစ်ဆေးမှုတွေတင်းကျပ်နေကြောင်းဖားကန့်ဒေသခံအမျိုးသားတအူးက VOA ကိုပြောပြပါတယ
်ယူမာရွာပေါ်မှာအဘဝနာကုမ္ပဏီရှိတယ်အဲ့အဘဝနာကုမ္ပဏီဝန်ထမ်းမှာရေပေါ်ရှိတယ်တပ်ဆိုင်ချတာအဲ့လောက်လာဖြစ်တာမနေ့9နိုင်ကျော်ကျော်လောက်မိနစ်30လောက်ပေါ့ဒါကြောင့်ဗမ်ကြောက်ကိုယူပါဟောစစ်စစ်မှုတွေပါတော့လုပ်နေတယ်အဲဒီဒီဒေတာတွေပါလေ
တခြားဒေတာကအမျိုးသမီးတူဦးကလည်းဖားကန့်မြို့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့ solution လဲဟိုဒီလုံခြုံအချက်တို့ခကအချက်အဝယ်ဆိုင်တော်အချက်အဝယ်နဲ့ကားစစ်တဲ့ဟာချက်အကုန်လုံးပြန်ဖြစ်အမြန်မြန်ရတော့လုံခြုံအဲ့ဒီပုံဥရှိမှလဲမရောက်ကိုစစ်ပတ်ထားတယ်လीခေါင်းမှာပဲစစ်လိုက်တာပေါ့တမန်နဲ့
တေဆုံးသွားသူအမျိုးသားနှစ်ဦးဟာအသက်30ဝန်းကျင်လောက်ရှိကြောင်းနဲ့ဘသူကဘာကြောင့်ဖြစ်တယ်ဆိုတာမသိရသေးကြောင်းပြောပါတယ်ဒီလပိုင်းနေ့အတွင်းလူတေဆုံးမှုတွေမြင့်တက်လာနေကြောင်းလဲဖားကန့်ဒေသခံအမျိုးသားတအူးကပြောပါတယ
်အခြေအနေတော့မကောင်းပါဘူးပကလူတေမှုကအဲ့လိုမျိုးတော့ဟိုဓာတ်များလာတယ်တလဟို5လောက်6လောက်ပါလို့ပြည်နေတယ်အဲ့လိုအခြေအနေဆိုတာလဲပကမှာ
ဒီလ21ရက်နေ့ညနေပိုင်းကလဲဖားကန့်မြို့အထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲမှု9ချိန်ခန့်ဖြစ်ပွားခဲ့တာကြောင့်ရဲနှစ်ဦးထိခိုက်ပြီးတဦးသေဆုံးကြောင်းဆက်ပြောပါရတယ်။တချို့ဒေသခံတွေကတော့ရုံစင်းချိန်ပောက်ကွဲတာကြောင့်အထိခိုက်မရှိကြောင်းပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီလ၄ရက်နေ့ကလည်းဖားကန့်မြို့အထွေထွေအုပ်ချုပ်ရေးရုံးမှာလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေချိန်မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကလောင်ချာနဲ့ပစ်ခတ်ခဲ့လို့ဝန်တန်းတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖားကန့်ခြေဆိုင်စစ်ကောင်စီတပ်စခန်းတွေကလည်းညစဉ်လိုလိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပြီးလက်နက်ကြီးတွေလူနေရပ်ကွက်တွေအတွင်းကြားရောက်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ